ဲ့ပေါ့နော်အခုဒီရပိုင်းထဲမှာအစားအသောက်ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်ဟိုအစားအသောက်ကုမ္ပဏီမှာသူတို့ရဲ့ကုမ္ပဏီစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါတိကျစနစ်တကျဖော်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြားပါလေဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
အဲ့ဒါဒီလိုပါခင်ဗျာကျွန်တော်တို့ဒီ food safety management ပေါ်ကြရယ် food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျာ traceability လေအဲ့တော့ကျွန်တော်တို့က traceability ကကုန်ပစ္စည်းရဲ့ safety တွေသိအရေးကြီးပါတယ်ဆရာအရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပေါ်မှာ US FDA စတိုင်ပေါ်ဆရာရေပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကသိချသွားပြီကျွန်တော်ဝင်ကြီးရလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကသိသဘောကျတယ်ဗျကျွန်တော်ဝင်ကြီးရအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ top engine အမှတ်တို့မဟုတ်လောလောဆယ် license ပေးနေတဲ့စက်မှုဒါမှမဟုတ်စီပင်ကလိုင်စင်အမှတ်ပေါ့အဲ့တော့ဒီကိုကျွန်တော်တို့မတ်စ30ပြည့်ရဲ့နောက်ဆုံးထားပြီးတော့ locally produce food stuffs တွေပေါ့ဗျာအဲ့ဒီမှာရေးသားပေးရမယ်လို့ကျွန်တော်တို့ညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရေ
ဟုတ်ကဲ့
အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုတတ်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တုံမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လုပ်မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံသားတွေသွင်းနေဟာဒီကတော့တိတ်ကြက်သမားအများကြီးမရှိဘူးဆရာသူတို့ကမျိုးစုံအပြင်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေးအကျဉ်းမရှိတဲ့အခါကျတော့သူတို့ကအဲ့ဒီကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာတော့နိုင်ငံသားကသွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွှန်ကြားချက်မတိုင်ညီသူတို့တွေကတစ်နှစ်စာ stop ပြပါတယ်သွင်းတာရှိရပြတစ်နှစ်စာလို့ရှစ်လစာလို့သူတို့ stop ပြသွင်းတယ်ခင်ဗျအဲဒီခါမျိုးတွေကြတော့သူတို့အပေါ်မှာသူတို့ရဲ့တစ်နှစ်စာရှစ်လစာသွင်းထားတဲ့အပေါ်မှာကျွန်တော်ပြောတဲ့အချက်တွေမပေါ်ပြမိသေးတာလည်းရှိတယ်ဗျာရှိတော့သူတို့ကအဲ့အတွဲအချိန်ကာလလေးရှစ်လတန်းပြီး6လတန်းပြီးပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလို့တောက်ဆိုကြလိမ့်မယ်နည်းနည်းရှိရဲ့ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့ဒီတွင်းနဲ့ကျွန်တော်ခုကျွန်တော်တို့တိုင်းပြည်မှာ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy develop လုပ်ဖို့ကျွန်တော်ခု workshop လုပ်နေရစရာအခု6ရက်9ရက်2ရက်ဒီနေ့ဆိုရင်ဒါလက်သေးပါဗျအ
ဲ့အဲ့နေပြည်တော်မှာလောက်တာလားဆရာ
နေပြည်တော်မှာဆရာနေပြည်တော်မှာအဲ့ဒါပြီးရင်နှစ်ပတ်ချမယ်ဆရာနှစ်ပတ်ချပြီးရင် National Food Safety Management and Implementation Workshop အဲ့မှာ all inclusive ပေါ့ပါလီမန်ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေ stakeholders အားလုံးပေါ့ဆရာအဲ့ဒါကြီးကျွန်တော်ထပ်လုပ်မယ်ဆရာအခုလည်းပဲကျွန်တော်တို့ကဒီကိစ္စတွေကိုကျွန်တော်ပုံမှန်လုပ်အောင်မယ်FDA ကိုမှလုပ်ရမယ့်ကိစ္စတွေကိုလုပ်နေပါတယ်ဆရာ။ကိုပို့ပြီးစနစ်ကြအောင်ပို့ပြီးတော့ခဏပြောတဲ့အခက်အခဲလေးတင်ပြနိုင်အောင်ကျွန်တော်ထပ်လုပ်မယ်သဘောပါဆရာ။အ
ဲဒီတော့စောစောကသူတို့ဘက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်။ဘာလဲဆိုတော့ရုတ်တရက်ကြီးအခုလိုမျိုးပြောင်းဖို့သူတို့တစိုက်တွေပြန်ရိုက်ဖို့လို့အတိအကျနောက်ပြီးတော့ပြပကစောစောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးအော်ရှင်လေးလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမှတင်နေဆရာဆိုလိုချင်တာကအချိန်ဇာတ်ကိုပေါ့ timeline ကိုပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗျာ
FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားဆွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားဆွဲတာပါလဲဆရာ
နံပါတ်၁ကတော့ကျွန်တော်တို့အစားအသောက်မှာစီကိစ္စတွေမဟုတ်တာလုပ်တာလေးတွေ့တယ်ပေါ့ဆရာရေစီကိစ္စတွေကျော်တရားမဝင်ကျော်တာတို့လိန်ရောက်တာတို့မတတ်တဲ့စီကိုတန့်တရားလုပ်တာတို့ဒါလေးကျွန်တော်အစားတော့ဥပဒေရတရားဆွဲပါတယ်။နောက်နံပါတ်2ကတော့ဆေးဝါးလိုက်ပါဗျာ။ပိုရက်လုံးနဲ့စီဒီအဆင်မမီတဲ့စီဒီအဲ့ဒါတွေကိုစက်ရောက်နေဆရာရေစက်ရောက်နေမှတ်ဖို့လည်းမရှိတဲ့စီဒီကိုရောက်နေအဲ့ဒီစားတွေများပါလေဆရာ။တတိယချက်ကတော့ cosmetic ပေါ့ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာ notify မလုပ်ဘဲနဲ့သူ့ဘာသူရောင်းတဲ့ကိစ္စတွေတာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါလေးကျွန်တော်တို့တရားစွဲပါလေဆရာ
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးစီးသုံးတဲ့ကိစ္စတွေအစားအသောက်မှာဆိုးစီးသုံးတဲ့ကိစ္စတွေတရားစွဲတဲ့မှာပါပါလေဆရာဆိုတော့ဒါလေးကျွန်တော်တို့ကဟိုရမ်းပြီးမစွဲဘူးဆရာဒီစီမံခန့်ခွဲမှုနည်းလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားစွဲတယ်ဒီမှာကစားမှုဆိုတော့သူ့ကိုတွေ့လို့ရှိရင်ပညာပေးတယ်သူ့ပစ္စည်းကိုသိတယ်ဖြည့်ချည်တယ်ဝန်ခံလက်မှတ်ထိုးတယ်အ ဒါကျွန်တော်စီမံဆက်ဆွဲမှုနည်းလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကဇွန်ပြင်တရားဆွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါလေဆရာ
တရားဆွဲတဲ့
အချင်းအချင်းနဲ့ပြင်းတဲ့အချင်းပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အချင်းရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအချင်းတွေအထီကိုရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ကုမ္ပဏီတွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့အခွင့်အာဏာကကျွန်တော်ကယုံပြင်တရားဆွဲပြီးကျွန်တော်အခွင့်အာဏာတုံသွားတယ်ဆရာရေဥပဒေရအပြည့်ပြလာကြတော့တရားရုံးကနေပြီးတော့ဆုံးဖြတ်ပြီးအပြည့်ပေးပါလေဆရာ။တရားရုံးကဘယ်လိုအပြည့်ပေးရဆိုတော့ကျွန်တော်ပြောမှာလို့ကျွန်တော်တရားရုံးနဲ့ညှိနေပါလေဆရာ။ပြီးတော့တရားရုံးကသူတို့မှာတဲ့အဲ့လိုသူတို့ဆုံးဖြတ်ချက်ကိုကျွန်တော်တို့ပေးဖို့အလိုတယောက်တော့မပေးဘူးတဲ့။ခင်ဗျားသိကြလို့ရှိရင်ဝန်ကြီးဌာနကတဆင့်တောင်းဆိုလို့ရှိရင်တော့သူတို့စီစီပြီးပေးမယ်လို့ကျွန်တော်ပြန်ကြတယ်ဆရာ။အဲ့တော့သူတို့ထောင်ချသလားဒဏ်ရသလားဆိုတာကြတော့ကျွန်တော်အဲ့ဒါအကုန်လုံးမသိပါဘူးဆရာ။
ဒါအမှန်မှန်သိတင်တာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို FDA ကတရားဆွဲပြီးတော့ဥပဒေအရတရားရုံးကနေပြစ်ဒဏ်ချလိုက်တယ်ဒဏ်ရလိုက်တယ်ဆိုရင်ပြီးသွားတယ်ဆိုရင်ကျန်တဲ့လူတွေလည်းဒါလုံရဲမှာမဟုတ်တော့ဘူးလေဒါဟိုပါပေါ့ example နမူနာယူလို့ရတာပေါ့နမူနာအနေနဲ့ပြလို့ရတာပေါ့အ
ဲ့ဒါအဲ့ဆံဘူးကျွန်တော်လူကျင်လို့ကျွန်တော်တောင်းဆိုရဲဗျအမှန်အဲ့လိုဖြစ်တင်တာပေါ့ဗျာစလုံးမင်းတွေကိုသတင်းစာထဲမှာဘာဖြစ်လို့ဒါအပြစ်ပေးလိုက်ကြဘယ်လောက်ပြစ်ပေးလိုက်ကြဆိုမျိုးတရားရုံးကကြီးညာပြီးရင်ပူပေါင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်အခုတော့ကျွန်တော်တို့ညကြနိုင်ကြပြောကြဆိုကြကျွန်တော်လည်းတောင်းဆိုဖို့ပဲဘယ်လိုတော့လုပ်နေပါလိမ့်ကြ